ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကတရားစတဲ့တူပေါ်ရေးလုပ်ငန်းတစ်ခုကို CODC ကိုလိုခေါ်တဲ့လက်နက်ကင်ဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြင်းမေးဆွဲဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောခွင့်ရကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒေသခံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့အတည်ပြုခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား၈ယောက်ပျောက်ဆုံးနေတယ်လို့ပြောပါတယ်တရုတ်နိုင်ငံသားတွေရွှေတူပေါ်ရေးလုပ်ငန်းတွေလောက်ကင်နေတဲ့အီချူပြည်နယ်ဂျူကူးဒေသကဗိုလ်ထုံးတွေတက်ခတ်မှုဟာဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့CODC ကိုလက်နက်ကင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။ဂျူကူးဒေသမှာအစိုးရစခန်းတစ်ခုအပြင်တရုတ်နိုင်ငံသားတွေရဲ့စခန်းတစ်ခုလည်းတက်ခဲခံရပြီးနှုတ်ဦးသေးအများအပြားဖမ်းဆီးခံရတဲ့အကြောင်းဒေသခံစစ်တပ်ပြောခွင့်ရရှိဂျူးကိုကိုကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။တက်ခဲမှုကျွလွန်ကြောင်းဆွဆွဲထားတဲ့ CODC အဖွဲ့နဲ့ခေရှာဆာမျိုးတော်ကတရုတ်တန်ယုံတို့ကတော့လက်တလုံးတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဂျူကူးဒေသမှာ2018ခုနှစ်ကစလို့ CODC အဖွဲ့ရဲ့အချင်းချင်းတက်ခဲမှုတွေကြောင့်အရက်သားရာချီတည်ဆုံးခဲ့ရပြီးထောင်နဲ့ချီနေရဆုံးခွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါ။ဂျူကူးဒေသကနေရဆုံးခွာထွက်ပြေးနေရတဲ့အရက်သားတွေကိုပြီးခဲ့တဲ့တနင်္ဂနွေညတုန်းကတက်ခဲခံရမှုကြောင့်လူနဲ့ဆယ်လောက်တည်ဆုံးပြီးတက်ခိုက်မှုကလည်း CODC ကိုအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ်။